NUG အမျိုးသားညီညွတ်ရေးအစိုးရရဲ့တနှစ်ပြည့်နှစ်ပတ်လည်မိန့်ခွန်းမှာစစ်ကောင်စီကတနိုင်ငံလုံးကိုမထိန်းချုပ်နိုင်တော့ဘဲ NUG ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကနိုင်ငံရဲ့နေရာအတော်များများကိုထိန်းချုပ်ထားနိုင်ပြီလို့ယာယီသမ္မတဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်ဒီပြောကြားချက်နဲ့ပတ်သက်ပြီးမြမအရေးသုံးသပ်သူတွေရဲ့အမြင်ကဘယ်လိုရှိပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြထားပါဗျ
။ဟုတ်ကဲ့မြမအရေးလေးလာသူဦးတန်းစွန်နိုင်ကစစ်ကောင်စီမထိန်ချုပ်နိုင်ဘူးလို့ပြောခဲ့တဲ့အပေါ်အခုလိုဆက်ရှင်းပြပါလဲ
။အခုပြည်သူ့ခုခံရေးစစ်ပွဲကနေပြီးတော့ပြည်သူ့ဒေါ်လာရေးအဆင့်ကုပြောင်းတဲ့နေရာမှာအခြေခံအဖြစ်ကြီးလက်အခြေခံမြို့ကိုဝိုင်းဆိုတဲ့တင်ငါပြည်ဝနဲ့လုတ်ကြတာပါ။အခုကတော့ချင်းပြည်နယ်ဂရင်းနီပြည်နယ်ကရင်ပြည်နယ်ကချင်ပြည်နယ်နဲ့အထူးသဖြင့်ကျွန်တော်တို့စကိုင်းတိုင်းနဲ့မကွေးတိုင်းတွေမှာပြည်သူ့ခုခံတော်လှန်ရေးလှုပ်ရှားမှုတွေရဲ့အရှိန်အဟုန်တွေပြင်းထန်လာတာနဲ့အမျှတိသာထင်ရှားတာကသူ့စစ်အင်အားမလုံလောက်မှုကြောင့်ဒေသလိုက်သူ့အုပ်ချုပ်ရေးမဆုံးမနိုင်တဲ့အနေအထားတွေရှိပါတယ်
ဒီပေါ်တင်နေကမဟာဗျူဟာလေးလာရေးအဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကတော့ဆန့်ကျင်ဘက်မြင်ပါတယ
်နိုင်ငံတကာနိုင်ငံကိုကျွန်တော်တို့ကတတ်မှတ်မှာဆိုရင်နိုင်ငံရဲ့အုပ်ချုပ်သူဆိုတာရှိမယ်နိုင်ငံရဲ့မြေတတ်မှတ်တဲ့အကြီးရုံးမြို့ဆိုရဲပါဆိုင်တဲ့ area ရှိမှာပေါ့နော်ဒါဒီနိုင်ငံမှာနေထိုင်တဲ့အပြည်သူတွေရှိမှာပေါ့နော်ဆိုတော့လက်ရှိမှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရကဒီသုံးချက်လုံးနဲ့ကိုက်ညီနေဖြစ်တဲ့အတွက်လက်ရှိအစိုးရဖြစ်နေတာဆိုတော့ကျွန်တော်ချင်းချင်းလင်းသိတာလေနိုင်ငံတွေကလည်းဒါကိုသိတယ်ဥပမာပြောအာဆီယံတို့ဘုတ်ကလတ်မကတော့ဆိုတာလေလက်ရှိအစိုးရကအခုဖြစ်ဆိုတာဒီမြန်ရှားကြည့်လို့ကျွန်တော်မြင်ပါတယ်အာနောက်တစ်ခုကတော့လက်ရှိအစိုးရကိုစန့်ကျင်နေတဲ့အဖွဲ့တွေရှိတယ်အာဥပမာ PDL လို့ဖွဲ့မျိုးကဒီစကိုင်းတိုင်းမြောက်ပိုင်းလို့ဒေသမျိုးဥပမာ KHB လို့ဒေသမျိုးဒီမင်းရဲ့တချို့ဒေသမျိုးကသူတို့အကြမ်းဖက်လုပ်ငန်းတုံးနေတာရှိကောင်းရှိပေမဲ့လို့လက်ရှိနိုင်ငံတော်အုပ်ချုပ်နေတဲ့ဆိုးရွားနေနဲ့ချုံ့ချုံထားနေဆိုတာတွေ့ရမှာဖြစ်ပါတယ်
။ဒါပေမဲ့နောက်မြမရေးလေးလာသူဦးရဲထွန်းကတော့တချို့တဝက်တော့မှန်တယ်လို့ဆိုပါတယ
်။အဲသူပြောတဲ့အခြေအနေကလက်တွေ့မှာမှန်တဲ့လောက်မှန်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအထူးသဖြင့်တော့ NUG နဲ့ပူးပေါင်းတဲ့ KNU တို့ KIA တို့ကြရပြည်နယ်ကတချို့နေရာတွေမှာဒီတန်ရန်သားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးတွဲပြီးတော့ PDF တွေကအားကောင်းပြီးတော့ဒီနယ်မြေအထူးသဖြင့်တော့ကျေးလက်ဒေသတွေစိုးမိုးလာနိုင်တာပေါ့တိတိတသာထူကြတာကစကိုင်းတိုင်းထဲမှာပေါ့နော်အဲ့လိုနေရာမျိုးတွေမှာမြို့တွေကိုမသိမ်းနိုင်တော့လဲကျေးလက်တွေမှာသူတို့အားကောင်းနေတယ်ဆိုတာမြေပြင်သတင်းတွေရသိရတယ်အထူးသဖြင့်တော့အဲ့ဒီကုန်းလမ်းတွေမှာတပ်မတော်ကလည်းစစ်ကြောင်းတွေကိုကုန်းလမ်းတိုင်းသွားလို့မရဘူးစစ်စင်ရေးလုပ်မယ်ဆိုရင်လေချောင်းကနေပြီးတော့ပဲအမြန်ချီတက်ထိုးဖောက်ပြီးတော့အမြန်ဆုပ်အဲဒီနီးစနစ်ကျင့်သုံးနေရတာပေါ့ဒီအစိုးရတပ်ကတတ်မှတ်ထားချက်အရဆိုရင်တော့ဒါတွေကအညိုရောင်နေမြေပေါ့နော်သူဝင်လိုက်ကိုဝင်လိုက်ပေါ့နော်သူဝင်ကိုထက်ဆိုတဲ့နေရာမျိုးတွေကျွန်တော်တို့အရင်ဘာကပအဖွဲ့တရားတော့ဒါပျောက်ကြားဒေသလို့ခေါ်တာပေါ့
NUG ယာယီသမရဒူဝလာရှိလာကဒေသခံတွေအကူအညီနဲ့တချို့အုပ်ချုပ်ရေးဆက်ချပြီးလူတို့ကိုစစ်ကောင်စီထိန်းချုပ်မှုအောက်ကလွတ်မြောက်အောင်လုပ်ပေးမယ်လို့ပြောခဲ့ပါတယ်။ဒီပုံမှာမြမစစ်တပ်အရာရှိဟောင်းလဲဖြစ်တဲ့ဒေါက်တာနိုင်စေဦးက
ဟိုတချို့ကတော့ဒီတုံမင်းတန်းတည်းကိုင်ဆောင်ထားတဲ့တမေရိုးကြမဟုတ်တဲ့တပ်ဖွဲ့ဝင်တွေဟာဟိုဒေသတွေကိုပေါ့နော်ဟိုဒီစစ်ဒီမှာထိန်းချုပ်ကောင်ထိန်းချုပ်ရနိုင်လိမ့်မယ်လို့အိမ်မက်တွေမက်ကောင်းမန်းတွေလိုက်ပါမယ်။ဒါပေမဲ့နိုင်ငံတကာနိုင်ငံမှာကတော့ခင်မင်းတန်းတည်းတက်ဆင်ထားတဲ့အမြဲတမ်းမလို့ဆိုတာရှိပြီးပြီးတာဖြစ်ပါတယ်။ဆိုတော့ဟိုသူတို့မှာဟိုအမြဲထုတ်ကောင်ထုတ်တို့ရမယ်အဝဲရှင်းကောင်းရှိနိုင်ပေမဲ့လေနိုင်ငံတကာနိုင်ငံရဲ့အမြဲတမ်းတမော်တရက်ကိုရှင်းနိုင်မှုဆိုတာ21ရာစုဖြစ်မှာဘယ်လိုမှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်မြင်ပါတယ
်အခုလို NUG ကလွတ်မြောက်ဒေသတွေမှာတရုတ်ချုပ်ရေးဆက်ချနေပြီလို့ပြောတဲ့ပေါ်ဦးရထွန်းကလည
်းအခုလောလောဆယ်တော့အုပ်ချုပ်ရေးတွေအဲတက်ဝင်လှုပ်ရှားနေပြီဆိုတဲ့ဟာမျိုးမကြားမိသေးဘူးပေါ့နော်နိုင်ရှင်ပြီးပြောမယ်ဆိုရင်အေတောင်မှာသူတို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်ဒီအုပ်ချုပ်ရေးတရားစီရင်ရေးကိစ္စတွေကိုစတင်ဆောင်ရွက်နေပါပြီဆိုပြီးတော့ပြည်သူလူထုထဲမှာဖြစ်တဲ့အမှုအခင်းတွေကိုတိုင်တန်းတာတွေကိုသူတို့စတင်ပြီးပြင်ပေးနေတဲ့အကြောင်းတွေနောက်ပြည်သူလူထုကသူတို့အမိန့်တွေဆိုလို့ရှိရင်လိုက်နာကြတယ်ဆိုတဲ့တဲ့င်းတွေအဲ့လိုဟာမျိုးတွေကြားရတာပေါ့နော်ဆိုတော့ဒီ NUG PDF တွေနဲ့ပတ်သက်လို့အဲ့လိုတဲ့င်းမျိုးတော့အခုထိကျွန်တော်တော့မတွေ့ရသေးဘူးပေါ့နော်အဲဒီအုပ်ချုပ်ရေးတို့ပြာစီရေတို့လုံနိုင်နေဆိုတာကလည်းစီရေးအရာတော်တော်လေးလုံခြုံမှုရှိမှဆောင်ရွက်နိုင်လိမ့်မယ်လို့ထင်ပါတယ်
ဒီ NUG ယာယီသမရရဲ့အခုမေကုံးတဲမှာပဲအရင်တစ်နှစ်တုန်းကတော့နိုင်ငံတကာပညာရှင်တွေကတော်လိုင်းအင်အားစုတွေဘက်ကမြန်မာစစ်တပ်ကိုမနိုင်ဘူးလို့ပြောခဲ့ပေမဲ့အခုတော့စစ်တပ်ဟာတော်လိုင်းအင်အားစုတွေကိုမနိုင်ဘူးလို့ပြောလာတဲ့အပေါ် သူမနိုင်ကိုမနိုင်ဖြစ်နေတာကိုပြတယ်လို့သုံးသက်သူတွေကဆိုပါတယ်ခင်ဗျ။